ဆူဒန်နိုင်ငံရဲ့မြို့တော်မှာအင်္ဂါနေ့ညနေပိုင်းကစစ်တပ်နဲ့အတိုက်ခံ Rapid Support Force RSF လို့ခေါ်တဲ့လက်နက်ကင်တပ်ဖွဲ့အကြား24နိုင်ကြားပစ်ခတ်ရစဲရေးအတွက်သဘောတူခဲ့ပြီးမြဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။အပစ်ခတ်ရစဲတာစတင်တဲ့ညနေ6နိုင်နောက်ပိုင်းမှာလည်းမြို့တော်ကာတိုနီယာအတော်များများမှာပောက်ကွဲသံတွေကြားပြီးတော့ပစ်ခတ်မှုတွေဆက်ပြီးတော့ဖြစ်ပွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်။ကာတိုမှာရှိတဲ့နှစ်ဖက်စစ်တပ်စခန်းတွေနဲ့အစိုးရအဆောက်အအုံတွေမှာဒီအင်္ဂါနေ့ကတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်လို့ VOA သတင်းတောက် Michael Attit ပြောပြပြီးတော့ပျက်စီးမှုတွေနဲ့လုံခြုံရေးအခြေအနေကြောင့်စေယုံအတော်များများကိုပိတ်ထားခဲ့ရတယ်လို့သူကပြောပါတယ်မြို့တော်ရဲ့နေရာအတော်များများမှာလက်စစ်မီးနဲ့ရေလဲပြတ်တောက်နေပါတယ်အကြမ်းဖက်မှုတွေဟာကာတွန်ရဲ့အနီးနားကမြို့တွေဖြစ်တဲ့အော်တိုမန်နဲ့ဘယ်ရီမြို့တွေမှာလည်းဆက်ဖြစ်နေပြီးတော့မြို့ချင်းချိတ်ဆက်ထားတဲ့သဒ္ဒါတွေမှာတန်ချက်ကရင်တွေပိတ်ဆို့ထားတယ်လို့သိရပါတယ်အဲ့ဒီမှာ၄ရက်ကြာတိုက်ပွဲတွေပြင်းထန်ခဲ့လို့ကာတွန်မြို့ခံအများပြားဟာနေအိမ်တွေထဲမှာပူအောင်ခိုလုံနေကြရပါတယ်တိုက်ပွဲတွေဆုံးသတ်ဖို့အမေရိကန်ကုလသမဂ္ဂနဲ့အာဖရိကခေါင်းဆောင်တွေဖိအားပေးခဲ့ကြလို့စစ်ပြိုင်ဖြစ်နေတဲ့ပြိုင်ဘက်စစ်ခေါင်းဆောင်နှစ်ဦးဟာယာယီအပြစ်ခတ်ရက်စဲဖို့လူသိရှင်ကြားကြေညာခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီယိုဘလင်ကန်ကနှစ်ဖက်ခေါင်းဆောင်တွေကိုဖုန်းဆက်သွယ်စကားပြောပြီးနောက်မှာအပြစ်ရကြေညာချက်ထွက်လာတာပါ။စစ်ဖြစ်နေတဲ့နှစ်ဖက်ခေါင်းဆောင်တွေဖြစ်ကြတဲ့ဆူဒန်လက်နက်ကိုင်တပ်ဖွဲ့တွေရဲ့အကြီးမှုလည်းဖြစ်ဆူဒန်နိုင်ငံရဲ့သမ္မတလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးအဒက်ဖာဒါအယ်ဘာဟန်နဲ့သူရဲ့လက်ထောက်ဟောင်းဖြစ်ခဲ့တဲ့ထောက်ပံ့ရေးချင်းမြတ်တပ်ဖွဲ့ RSF တပ်ဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒါဒါဂါလူကဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်တိုက်ပွဲတွေရပ်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ